Welcome to the Voice of America in Burmese.
မင်္ဂလာပါသောရရှင်များရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် February လ21ရက်တောက်ကြနေညနေပိုင်းအစီအစဉ်တွေကိုထုတ်လွှင်းတော့မှာပါ။မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကတော့ခင်ပြူထွေးပါယူကရိန်းနိုင်ငံမှာလာနေချီကြဖြစ်ပွားနေတဲ့သွေးထွက်သံယူပြည်ပခါတွေဆုံးသက်စေဖို့အတွက်ညွန်ပေါင်းစုရဖွဲ့စည်းဖို့ကတိပြုလိုက်ပြီးတော့ရွေးကောက်ပွဲတွေကိုလည်းစောပြီးတော့ကျင်းပပေးမယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်တခါတိဘက်ဘုန်းတော်ကြီးဒလိုင်းလာမားကိုအမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့အင်ဂျူရောမှာလက်ခံတွေ့ဆုံဖို့ရှိနေပါတယ်ဒီလိုမျိုးထူးခြားတဲ့သတင်းတွေကိုဒီညနေခင်းမှာမတ်ဆုမျက်မှွန်နဲ့အတူပြောပြပေးဖို့ရှိပါတယ်ရှင်
ကောင်းပါပြီမက်ခင်ဖြူတွေရေအဲ့ဒီလိုသတင်းတွေနားဆင်ပြီးတဲ့နောက်သတင်းဆောင်မတွေကိုတင်ပြမှာပါဒူချီယာတန်းချေးရွာပဋိပက္ခအပေါ်မြမအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေဟာတကယ်ပဲလွတ်လပ်မှုတရားမျှတမှုရှိပါသလား
ဒါတွေကဖြည့်ဆည်းမှုတွေနောက်မိလောက်မှုတွေဒါတွေကဘယ်လိုကြောင့်ဖြစ်တယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်စုံစမ်းစစ်ဆေးမှုတွေဖြည့်ခဲ့တာပါဒါတွေပေါ်မှာမူတည်ပြီးတော့ကျွန်တော်ရှင်းခံကြရရေးတော့မှာဖြစ
်အစိုးရစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တာဝန်ရှိသူတဦးပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်အဲ့ဒီနောက်အဖြတ်ခံလိုက်ရတဲ့တမိကလေးကျွေးရွာသားတွေအတွက်နေရာအစားပြန်ပေးမယ်လို့ပြည်ခိုင်ဖြိုးပါတီကဒီကနေ့ပြောလိုက်တဲ့အကြောင်းသတင်းပေးပို့ထားတာကိုလည်းထုတ်လွှင့်မှာပါတခါမန္တလေးမြို့မှာဒီကနေ့ကျင်းပတဲ့1300ပြည့်အရေးတော်ပုံ85နှစ်ပြည့်စင်ရတုအခမ်းအနားဟာတမိုင်းဆိုင်ရာအချက်လက်တွေကိုဘယ်လိုအထောက်အကူပြုနိုင်တယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မတ်ဆုမြတ်မွန်တို့ကပြောပြမှာပါရှင်
ယူကရိန်းနိုင်ငံမှာလာနေချီချာဖြစ်ပွားနေတဲ့သွေးထွက်သံယူနိုင်ငံရေးပြည်ပခါတွေအဆုံးသတ်စေဖို့အတွက်ညွန်ပေါင်းစုရကိုဖွဲ့စည်းဖို့သဘောအတိဂတိပြုလိုက်ပြီးတော့ဒီရွေးကောက်ပွဲတွေကိုလည်းဆော့ပြီးတော့ကျင်းပပေးမယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်သမ္မတရုံလုံပိုင်ခွင့်အာဏာကိုရှော့ချမဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းလဲလှုပ်သွားမယ်လို့လည်းသမ္မတယာနူကိုဗစ်ကဂတိပြုလိုက်ပါတယ်ဥရောပသမဂ္ဂ EU တပ်တမန်တွေရဲ့ဆစ်ဆက်ညှိနှိုင်းမှုနဲ့သမရနဲ့အတိုက်ခံမှုအကြားညလုံးပေါက်တွေ့ဆုံဆွေးနွေးမှုတွေအပြီးမှာအခုလိုမျိုးသမရရဲ့ပြောဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်။ဒီသမရနဲ့အတိုက်ခံကိုယ်စားလှယ်တွေအကြားကနေဦးအဆင့်သဘောတူညီမှုကိုဒီကနေ့လက်မှတ်ရေးထိုးနိုင်လိမ့်မယ်ဆိုတာကိုဥရောပသမဂ္ဂ EU အကြီးအကဲတပ်တမန်ကလည်းပြောခဲ့တာပါ။ဒီသဘောတူညီမှုကနေဖွဲ့စည်းပုံနဲ့အညီပြုမြင်ပြောင်းလဲမှုတွေဖြစ်လာအောင်လှုံ့ဆော်ပေးသွားမှာဖြစ်တယ်လို့လည်းသူကဆိုခဲ့ပါတယ်။ဒီသမရယာနူကိုဗစ်ကတော့သူ့ရဲ့ website မှာဒီသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပြီးဖြစ်တဲ့အကြောင်းကိုဖော်ပြခဲ့ပါတယ်ဒီအစောပိုင်းတစ်ချိန်တည်းမှာပဲတိုင်းပြည်ရဲ့၃လကြာနိုင်ငံရေးပြည်ပခါတွေအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေအများဆုံးရှိခဲ့တဲ့ဒီမြို့တော် Kiev ကလွတ်လပ်ရေးရင်ပြင်အနီးမှာဒီကနေ့ပစ်ခတ်မှုတွေရှိခဲ့တဲ့အကြောင်းသတင်းတွေကဖော်ပြပါတယ်အစိုးရကတော့ရဲတွေနဲ့ထိတိုက်တွေ့ဆုံခဲ့ကြတဲ့ဆန္ဒပြသူတွေကပစ်ခတ်တာလို့ပြစ်တင်ထားပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးမနေ့ကကြာတာပြီးနေတော့ကဒီပထမတရက်အလိုတော့ကနှစ်ဖက်သဘောတူညီချက်ရယူခဲ့တယ်လို့ဆိုတဲ့တိုင်အောင်ပဲအစိုးရစန့်ကျင်ဆန္ဒပြသူတွေနဲ့လုံလင်းရဲတွေအကြားမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်ဒီတိုက်ခိုက်မှုတွေအတွင်းမှာတော့လူပေါင်း39ယောက်သေဆုံးခဲ့တဲ့အကြောင်းနဲ့ဒါဟာ3ရက်အတွင်းသေဆုံးသူပေါင်း69ယောက်ရှိသွားပြီဖြစ်တဲ့အကြောင်းဒေသခံအရာရှိတွေကပြောပါတယ်ဒါပေမဲ့ဆန္ဒပြသူတွေနဲ့အတူတူအလုပ်လုပ်ကန်နေတဲ့ဆေးဘက်ဆိုင်ရာအရာရှိတွေကတော့ကြာတာပြီးနေတရက်ထဲမှာတင်သေဆုံးသူပေါင်းဟာ80ကနေ100အထိရှိခဲ့တယ်လို့ဆိုပါတယ်တချို့ဟာအစိုးရရဲ့လက်ဖြောက်တပ်တနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်သိဆုံးခဲ့ရတာလို့ဆိုပါတယ်။တခြားယာနဲ့ရှိတဲ့သူတွေလည်းဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်ရှင်
။တိဘက်ဖုန်းတော်ကြီးဒလိုင်လာမားကိုအမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့တောက်ကြနေအင်ဂျီရောမှာအခမ်းတွေ့ဆုံဖို့ရှိနေပါတယ်။တရုတ်အစိုးရဘက်ကအလေးနဲ့သတိပေးမှုရှိနေပေမဲ့အမေရိကန်သမ္မတကတွေ့ဆုံမှာဖြစ်ပါတယ်။လေးစားစရာဘာသာရေးခေါင်းဆောင်ရင်းချင်းမှုဆိုင်ရာခေါင်းဆောင်တယောက်အနေနဲ့ဖုန်းတော်ကြီးဒလိုင်လာမားကိုသမ္မတအိုဘားမားကတွေ့ဆုံမှာဖြစ်တယ်လို့အင်ဂျီရောကကြာတာရင်းနဲ့နောက်ပိုင်းကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံထဲမှာရှိနေတဲ့တိဘက်လူမျိုးတွေအတွက်အလေအလတ်ချင်းကပ်မှုလို့ဆိုရဲတီးကြလွတ်လပ်ဖို့အတွက်လည်းမဟုတ်တသားတဲ့အံဝင်ဖို့အတွက်လည်းမဟုတ်တဲ့ဖုံတော်ကြီးဒလိုင်လမရဲ့ရက်တီဆောင်ရွက်မှုကိုအမေရိကန်ကထောက်ခံတယ်လို့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြပါတယ်ဒီတွေ့ဆုံမဲ့အစီအစဉ်ကိုဖျက်ဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအမြန်အစမ်းပဲတိုက်တွန်းခဲ့ပါတယ်တရုတ်အမေရိကန်ဆက်ဆံရေးအတွက်အရေးအကြီးအကျယ်ကိုထိခိုက်မဲ့ဒီတန်တမာရေးအရာအကျိုးဆက်တွေရှိလာနိုင်တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကသတိပေးခဲ့တာပါ2010နဲ့2011ခုနှစ်တွေတုန်းကလည်းသမ္မတအိုဘားမားနဲ့ဖုန်းတော်ကြီးဒလိုင်လာမားတို့တွေ့ဆုံခဲ့ပြီးမှတရုတ်အစိုးရဘက်ကအလားတူချင်းချောက်မှုမျိုးလုပ်ခဲ့ပူပါရဲ့ရှင်
အစ္စရေးနဲ့ပါလက်စတိုင်းငြိမ်းချမ်းရေးသဘောတူညီမှုရယူနိုင်တဲ့အထိသူ့အနေနဲ့အခိုင်အမာတန်နိုင်ထန်ချလှုပ်ဆောင်သွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။မနေ့ကအစ္စရေးရုပ်မြင်သံကြား Channel 2နဲ့မေးမြန်းခန်းအတွင်းမှာအခုလိုမျိုးပြောသွားတာပါ။အရှိလေပိုင်းဒေသကနေမခွာနိုင်အောင်ဖြစ်နေရတယ်လို့ဆိုတဲ့လူတွေရဲ့စော်ကားပြောဆိုမှုတွေကိုလည်းသူကယူမဆိုင်ဘူးလို့ဝန်ကြီးကယ်ရီကပြောသွားပါတယ်။ဝင်ကြီးကယ်ရီဟာပါလက်စတိုင်းသမ္မတမမို့အဘက်စ်ကိုနောက်တစ်ချိန်တွေ့ဆုံဖို့အတွက်ကြာတာပေးနေတော့ကပြည်ထောင်နိုင်ငံပဲရစ်မြို့ကိုတရက်တာသွားရောက်ခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားငြိမ်းချမ်းရေးသဘောတူစာချုပ်ကိုဧပြီလ29ရက်နေ့နောက်ဆုံးထားချုပ်ဆိုနိုင်ဖို့ဝင်ကြီးကယ်ရီကအချိန်သတ်မှတ်ထားတာပါ။အစ္စရေးဘက်ကတော့ဒီနောက်ဆုံးရသတ်မှတ်ချက်ကိုထပ်တိုးမယ်ဆိုရင်တိုးနိုင်တယ်လို့ပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကြားကငြိမ်းချမ်းရေးဆွေးနွေးမှုတွေဟာ3နှစ်ကြာရပ်တန့်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဇူလိုင်လတုန်းကမှတဖန်ပြန်လည်စတင်နိုင်ခဲ့တာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်အပေါ်မှာသုံးသပ်ချက်တခုအရဒီနှစ်ထဲမှာဒီနိုင်ငံတိုင်းကနေပြီးတော့နိုင်ငံတကာပူးပေါင်းထက်တွေရုပ်သွိမ်းပြီးသွားပြီးတဲ့နောက်ပိုင်းမှာအာဖဂန်နစ္စတန်နိုင်ငံရဲ့တည်ငြိမ်မှုအပေါ်မှာတာလီဘန်တွေရဲ့ချိန်ချောက်မှုပိုးပြီးတော့တိုးလာနိုင်တယ်လို့ပြောပါတယ်။ဒါအပြင်အခြေခံလုံခြုံရေးအတွက်အာဖဂန်နစ္စတန်အစိုးရလက်ရှိမှန်းထားတာထက်ကိုတက်တွေပိုးပြီးတော့လိုအပ်လိမ့်မယ်လို့လည်းခန့်မှန်းပါတယ်။Center for Naval Analysis ဆိုတဲ့သုတေသနအဖွဲ့တခုကသူတို့ရဲ့သုံးသပ်ချက်ကိုကြားသာရင်းနှီးတော့ကထုတ်ပြန်ခဲ့တာမှာအာဖဂန်အမျိုးသားလုံခြုံရေးတပ်အင်အားကိုရှော့ချမဲ့အစီအစဉ်ကအစိုးရသမားတွေခိုးလုံနိုင်တဲ့အာဖဂန်နိုင်ငံမဖြစ်အောင်တားဆီးမဲ့အမေရိကန်ရဲ့မူဝါဒကိုထိခိုက်နိုင်တယ်လို့ပြောထားပါဗျ။ Congress လွှတ်တော်ရဲ့တာဝန်ပေးမှုအရလုပ်ခဲ့တဲ့လေ့လာသုံးသပ်ချက်မှာအမေရိကန်နဲ့သူ့ရဲ့နိုင်ငံတကာမဟာမိတ်တွေအနေနဲ့2014ခုနှစ်နောက်ပိုင်းအာဖဂန်နစ္စတန်တဲကနေတပ်တွေအတွက်ကိုအခုမှန်းထားတာထက်ပိုအကုန်ကျများတဲ့ထောက်ပံ့မှုတွေလုပ်ဖို့အကြံပြုထားပါဗျ။နိုင်ငံတကာတပ်တွေရုပ်သိမ်းသွားတဲ့အတွက်နောက်9နှစ်အတွင်းမှာတာလီဘန်တို့ရဲ့တိုက်ခိုက်မှုတွေပိုပြီးတော့အားကောင်းလာနိုင်တာတွေ့ရှိရတယ်လို့လည်းသုံးသပ်ချက်အစီရင်ခံစာကိုပူးတွဲရေးသားသူ Jonathan Schroden က VOA ကိုပြောပါတယ်ရှင
် VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line no meter 16 kHz 1053ည line no meter 19 kHz 15555ไลโนมิเตอร์25กิโลเฮิร์ตซ์11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗျူရဲ့တောက်ကြနေညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်အိနီချင်းထိုင်းနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြသူတွေဟာဘန်ကောက်မြို့တော်ကအစိုးရအစအဦးတွေရဲ့အပြင်ဘက်မှာဒီကနေ့တောက်ကြနေဆက်လက်ဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်ရင်းလက်ယာရုကနေနှုတ်ထွက်ပေးဖို့ဆက်ပြီးတောင်းဆိုခဲ့ကြပါတယ်ဒေါသထွက်နေကြတဲ့တောင်လူလယ်သမားတွေကလည်းတန်းပြည်ရဲ့အဓိကလေရင်ကွင်းကြီးကိုထွန်ဆက်တွေနဲ့ပိတ်ဆို့ဆန္ဒပြသွားမယ်လို့အစိုးရကချိန်ချောက်ထားပါတယ်။ဒီကနေ့ဆန္ဒပြသူတွေပြစ်မှတ်ထားဆန္ဒပြခဲ့ကြတဲ့အထဲမှာတော့အကောက်ခွန်ဌာနလည်းပါဝင်ပါတယ်။အဲ့ဌာနထဲမှာဗန္နာယေးဝင်ကြီးတိတ်တဆိတ်အလုပ်လုပ်နေတယ်လို့ဆန္ဒပြသူတွေကသတင်းရထားတဲ့အတွက်ဗန္နာယေးဝင်ကြီးအလုပ်ဆက်မလုပ်နိုင်အောင်ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့တကယ်တမ်းသူတို့ရောက်သွားတဲ့အချိန်မှာတော့အကောက်ခွန်အရာရှိအနှဲငယ်သာရှိနေခဲ့တာဖြစ်ပါတယ်။ဌာနထဲမှာဗန္နာယေးဝင်ကြီးရှိမနေဘူးဆိုတာကိုကိုယ်တိုင်ဝင်ကြည့်ပြီးတော့ကျေနပ်မှုရအောင်ဆန္ဒပြသူတချို့ကိုလည်းအထက်ကိုဝင်ဝင်ပေးခဲ့ပါတယ်။ဝင်ကြီးဌာနရုံးတွေနဲ့တခြားအဓိကကြတဲ့အစိုးရအဆောက်အဦတွေကိုဆန္ဒပြသူတွေပိတ်ဆို့ဆန္ဒပြတာကတော့ထိုင်းနိုင်ငံမှာနေ့တူဝါဖြစ်စဉ်တစ်ခုလိုတောင်ဖြစ်နေပြီးတော့ပြဿနာတစ်စုံတစ်ရာမရှိဘဲလှုံ့ဆော်နေကြတာဖြစ်ပါတယ်။တောင်သူလယ်သမားတွေကသူဝနဘူမိလေရင်ကွင်းကိုပိတ်ဆို့ဆန္ဒပြမယ်ဆိုတဲ့ချင်းချမှုကတော့အစိုးရဘက်ကပေးဖို့ကြံနေတဲ့ဒီပြီးခဲ့တဲ့နှစ်ကစပားကျွေးတွေကိုရှေ့သတင်းပတ်ထဲပေးသွားမယ်လို့အစိုးရကပြောခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာခဲ့တာပါလေရင်ကွင်းကိုပိတ်ဆို့မယ်ဆိုတာကတော့ထိုင်းနိုင်ငံအတွက်ကျေလောင်တဲ့ချင်းချမှုတစ်ခုပဲဖြစ်ပါတယ်2008ခုနှစ်တုန်းကလည်းအစိုးရဆက်ကျင်ဆန္ဒပြသူတွေရဲ့ပိတ်ဆို့ဆန္ဒပြမှုကြောင့်လေရင်ကွင်းအဆောက်အဦတချို့ပိတ်ပစ်ခဲ့ရပြီးတော့ခီးတွေတွေထောင်ထဲချီပိတ်မိနေခဲ့တာဖြစ်ပါတယ်လယ်သမားတွေကိုဝင်ငွေတိုးမြင့်အောင်လုပ်ပေးမယ်လို့ဆိုရဲအစိုးရရဲ့အငင်းပွားဝယ်အစီအစဉ်ရက်ဆိုင်ခဲ့ပြီးတဲ့နောက်လယ်သမားတွေကသူတို့ရဖို့ကြံနေတဲ့အကျိုးတွေကိုပေးသွားဖို့အစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။ American စစ်တပ်ထိတ်တဲအရာရှိတယောက်ကတရုတ်ဗိုလ်ချုပ်ကြီးတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့တာနဲ့အတူဗိုလ်ရီမှန်းချက်တွေအတွက်ဆွေးနွေးမှုတွေပို့လို့ဖို့ကတိပြုခဲ့ပါတယ်။ American ကြီးတဲ့ဦးစီးချုပ် Ray Odierno ကိုဒီတရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာစစ်အခမ်းအနားနဲ့ကြိုဆိုပါတယ်။အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်ကအငင်းပွားနေတဲ့နယ်နိမိတ်ပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်လို့တရုတ်ရဲ့မူဝါဒအပေါ်အမေရိကန်တို့ကဝေဖန်ပြစ်တင်နေချိန်မှာပဲအခုလိုအမေရိကန်စစ်တပ်အကြီးအကဲတယောက်တရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ဒေတာရင်းနဲ့နိုင်ငံကမှတရုတ်နဲ့အမေရိကန်တို့ဘုံစိုးရိမ်နေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးမှာဖြစ်တယ်လို့ဒီကဘိတ်ဆွေးနွေးပွဲမတိုင်ခင်ဗိုလ်ချုပ်ကြီးအိုဒီယာနိုကပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးမှစစ်တပ်နှစ်ခုကြားဆက်ဆံရေးကလည်းအရေးကြီးတယ်လို့တရုတ်ဒုဗိုလ်ချုပ်ကြီးဝမ်နင်းကပြောကြားပါတယ်။လူသိရှင်ကြားအပြန်အလှန်ဆွေးနွေးမှုတွေမှာပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်လုံးကအလေးထားပြောနေပေမဲ့ တင်းမာမှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတာကပိုပြီးတော့တိုးနေပုံရပါတယ်။တောင်တရုတ်ပင်လယ်ထဲမှာအငင်းပွားနေတဲ့နယ်နိမိတ်ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရဟာအတရားဓမ္မလုပ်နေတယ်လို့တရုတ်အိန္ဒိယနိုင်ငံတော်တော်များများကပြောနေတာနဲ့အတူအများအပြားပိုင်ဆိုင်တယ်လို့ပြောနေတဲ့ကိစ္စပြင်ဆင်ဖို့ဒါမှမဟုတ်ရင်ရှင်းပြဖို့အမေရိကန်ထိပ်တန်းသံတမန်တယောက်ကဒီလအစောပိုင်းတုန်းကပြောကြားခဲ့ပါတယ်ရှင်။
လွန်ခဲ့တဲ့နှစ်60ကကိုရီးယားစစ်ပွဲကြောင့်ကွဲကွာခဲ့ကြတဲ့တောင်နှင်းမြကိုရီးယားနိုင်ငံကအသက်အရွယ်ကြီးရင်သူတွေရဲ့စိတ်လှုပ်ရှားဖွယ်ရာပြန်လည်တွေ့ဆုံမှုဒုတိယနေ့မှာတော့အချင်းချင်းပိုပြီးရင်းနှီးမှုရအောင်အချိန်ယူခဲ့ကြပါတယ်။မြကိုရီးယားရဲ့ရှုခင်းသားမောက်ကွန်ကန်အပန်းဖြေစခန်းမှာရှိတဲ့သူရဲ့တဲခိုဆောင်တွေထဲမှာတောင်ကိုရီးယား82ယောက်နဲ့မြကိုရီးယား180တို့ဒီကနေ့တောက်ကြနေတဲ့မနက်လုံးအတူတူနေပြီးတော့ရင်းနှီးမှုရယူခဲ့ကြတာပါ။တဖက်နဲ့တဖက်ရှိနေတဲ့လူတော်အရင်တုန်းကတိမထားကြတဲ့မိသားစုဝင်တွေရဲ့တပ်ပုံတွေနဲ့လက်ဆောင်ပစ္စည်းတွေကိုလည်းအပြန်အလှန်ဖလှယ်ခဲ့ကြပါတယ်ရှင်။
တောက်ကြနေညနေခင်းသတင်းစီစဉ်ကိုမက်ခင်ဖြူထွေးနဲ့မက်ဆုမြတ်မွန်တို့ကတင်ပြသွားတာပါရှင်။အခုတော့ဒူချာဒန်ကိစ္စအစိုးရစုံစမ်းစစ်ဆေးရေးကော်မရှင်ကဘာတွေဆောင်ရွက်နေသလဲဆိုတာကြည့်အောင်ပါ။ရခိုင်ပြည်နယ်ဒူချာဒန်ကျေးရွာမှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေရှိတယ်ဆိုတဲ့သတင်းတွေပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကထွက်လာပြီးတဲ့နောက်မြန်မာအစိုးရဘက်ကရောမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပါဒီအဖြစ်ပြက်နဲ့ပတ်သက်လို့အစီရင်ခံစာတွေထုတ်ပြန်ခဲ့ပေမဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးမတွေ့ရဘူးလို့ထောက်ပြပြောဆိုနေကြပါတယ်ဒါကြောင့်ဒီပဋိပက္ခနဲ့ပတ်သက်လို့သမရဦးသိန်းစိန်ကအထူးဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေဒီကိစ္စပေါ်မှာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ပါတယ်။ရခိုင်ပြည်နယ်ကိုတွားရောက်ပြီးတော့အချက်လက်တွေကောက်ယူခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အတွေ့အမှုဒေါက်တာကျော်ရင်လိုင်ကိုမတ်သိန်ကီထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ဒုချရာတန်းကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ခဲ့ပါတယ်ဆိုတဲ့သတင်းတွေစတင်ထွက်လာခဲ့ချိန်ဇန်နဝါရီလ23ရက်နေ့နောက်ပိုင်းကစလို့မြန်မာအစိုးရဘက်ကရောဒီကိစ္စဟာမမှန်ကန်ပါဘူးဆိုပြီးသတင်းစာရှင်းလင်းပွဲတွေလုပ်ခဲ့တယ်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းအသေးစိတ်အစီရင်ခံစာကိုထုတ်ခဲ့တာပါ။နောက်နိုင်ငံတကာတန်တမန်တွေလည်းဒူချီယာတန်ကျေးရွာအထိတွားရောက်ခဲ့ကြပါတယ်။ဒါပေမဲ့မြန်မာအစိုးရရဲ့ပြောဆိုချက်တွေကိုရောလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာပါအချက်တွေကိုပါကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလက်မခံနိုင်ဖြစ်နေကြဆဲပါ။အခုနောက်ဆုံးမှာတော့ရခိုင်ပြည်နယ်ဒုချရာတန်းကျေးရွာမှာဖြစ်ခဲ့တဲ့ဆိုတဲ့အဖြစ်မှန်ကိုသိရဖို့အတွက်တမရဦးသိန်းစိန်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကရခိုင်ပြည်နယ်ဒုချရာတန်းကိုကွင်းဆင်းပြီးတော့အချက်အလက်တွေကိုကောက်ယူခဲ့ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အတွင်းရမှုဒေါက်တာကျော်ရင်လိုင်ကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကဒီလ15ရက်နေ့ကနေ20ရက်နေ့အထိပေါ့လေ။ကျွန်တော်တို့မောင်နှမမြို့မှာကျွန်တော်တို့ဒီအစီရင်ခံစာအတွက်လိုအပ်တဲ့ပြည်ချက်လက်ကောက်ယူမှုတွေပြုလုပ်ပါတယ်။နောက်မှာအခုလိုမျိုးဟိုမဖြစ်အောင်ပေါ့လေဘယ်လိုဘယ်လိုမျိုးချိုးတင်ပြင်ဆင်မှုတွေကာကွယ်မှုတွေလုပ်ရမယ်ဆိုတော့ဒါကိုကျွန်တော်တို့ပြောပါမယ်ဒီရက်တချက်ကြီးဆုံးသွားတဲ့ကိစ္စမှန်တော့ကျွန်တော်တို့ပစ္စည်းတွေတောက်တဲ့ကိစ္စဒါတွေကဖြည့်ဆည်းမှုတွေနောက်မီးလောင်မှုတွေဒါတွေကဘယ်လိုကြောင့်ဖြစ်တယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်ဆုံးသမ်းစစ်ဆေးမှုတွေဖြည့်ခဲ့တာပါဒါတွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အစီရင်ခံစာတွေရေးတော့မှာဖြစ်ပါတယ
်စုံသမ်းစစ်ဆေးရေးကော်မရှင်ရဲ့အချက်အလက်ကောက်ယူမှုတွေကိုအခုအခါမှာစုစည်းပြီးသမရဦးသိန်းစိန်ထံကိုအစီရင်ခံစာတင်သွင်းဖို့ပြင်ဆင်နေပြီဖြစ်ပါတယ်။လာမယ့်ဖေဖော်ဝါရီလ28ရက်နေ့နောက်ပိုင်းအစီရင်ခံစာတင်သွင်းပြီးတဲ့အချိန်မှာအများပြည်သူကိုတွေ့ရှိချက်တွေကိုထုတ်ဖော်ပြောဆိုနိုင်မယ်လို့လည်းကော်မရှင်ကဆိုပါတယ်။ကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာဂင်တနာကရခိုင်ပြည်နယ်ဒုချရာတန်းပြည်ပခအပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးလုပ်ဖို့သူခီးစဉ်အဆုံးမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့တာမို့အခုသမရဦးသိန်းစိန်ဖွဲ့စည်းပေးထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဖြစ်ပါမလားဆိုတဲ့အပေါ်မှာတော့ဒေါက်တာကျော်ရင်လိုင်ကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့စုံစမ်းစစ်ဆေးရေးဆိုတာကကျွန်တော်တို့ကလူတဦးတယောက်အဖွဲ့စည်းတစ်ခုကိုကျင်းပသွားအောင်လို့ကျွန်တော်တို့ကစုံစမ်းစစ်ဆေးတာမဟုတ်ဘူးကျွန်တော်တို့ဒီဖွဲ့စည်းတဲ့မှာဒီ sector ဘောင်းလုံးကလည်းလူတွေပါပါတယ်ဒီပါတဲ့လူတွေကလည်းဒီကိစ္စတွေနဲ့ပတ်သက်ပြီးတွေးကြုံရှိတယ်။နောက်ဒီဒေတာနဲ့ပတ်သက်ပြီးရင်းနှီးတဲ့သိတဲ့လူတွေပဲဖြစ်ပါတယ်။ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ကျွန်တော်တို့တွေ့ရှိချက်တွေကိုကျွန်တော်တို့ဒါကမှန်မှန်ကန်ကန်နဲ့ပြောင်းလဲကျွန်တော်တို့လုပ်သွားမှာပါ။ဒါမှလည်းဒီလိုလိုရှိတာပေါ့လေ။အချို့ဖွဲ့စည်းတွေအနေနဲ့ကတော့သူကိုဖြစ်စေခြင်းနဲ့တဲ့ပုံစံနဲ့ဖြစ်မှာကိုလိုခြင်းနဲ့ဂျာလတ်ကိုရတော့မှဒါကိုလွတ်လပ်မယ်လို့ပြောတယ်ဆိုရင်တော့ကျွန်တော်တို့လည်းမပြောရဘူးပေါ့။ဒါပေမဲ့ကျွန်တော်တို့ကအနေနဲ့ပြောနိုင်တာကတော့ ဒီကိစ္စတွေနဲ့ခုကျွန်တော်ဆက်စပ်ဆက်ဆဲမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့လွတ်လွတ်လပ်လပ်နဲ့ကျွန်တော်တို့လုပ်ခဲ့တယ်။ဟောကျွန်တော်တို့တွေ့ရှိချက်တွေကိုလည်းတွေ့ရှိချက်တိုင်းကျွန်တော်တို့တင်ပြသွားမှာဖြစ်ပါတယ်။ကိုမတွေ့ခဲ့တာတခုကိုတော့ကျွန်တော်တို့ကတွေ့ရဆိုပြီးတော့ဒါကျွန်တော်တို့လုပ်လို့တော့မရဘူးပေါ့ဗျာ
။ဒုချရတဲ့အရေးနဲ့ပတ်သက်ပြီးမြမအစိုးရဘက်ကဖြေရှင်းနေတဲ့အချက်တွေကိုနိုင်ငံတကာနဲ့ကုလသမဂ္ဂကဘာကြောင့်လက်မခံနိုင်ဖြစ်နေရတာလဲဆိုတာနဲ့ပတ်သက်ပြီးလဲစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အတွင်းရေးမှူးဒေါက်တာကျော်ရင်လိုင်ကအခုလိုမှတ်ချက်ပေးပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာပြောကြားဆိုကြားတဲ့အခါကျတော့အမျိုးမျိုးစိုးလေးဆွဆွဲချက်တွေလည်းရှိတယ်ပြောဆိုချက်တွေလည်းရှိတယ်ရှိတဲ့အခါကျတော့ကျွန်တော်တို့က Human Rights Commission ကတော့ဒါသူကဖွဲ့စည်းပေးထားတဲ့ Human Rights ပတ်သက်လို့ရှိရင်သူကသူစုံစမ်းစစ်ဆေးမှုတွေကအဖွဲ့အနေနဲ့ဒါအများကြီးလောက်တာရှိပါတယ်နောက်ပြီးတော့သက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအနေနဲ့လည်းတူတူလောက်တာရှိတယ်။ရှိပေမဲ့နိုင်ငံတကာကရှိနေတဲ့ partners တွေကတောင်းဆိုချက်က independent ဖြစ်တဲ့ commission တခုကိုဖွဲ့ဖို့ဆိုပြီးတောင်းဆိုတဲ့အခါကျတော့ဒီတောင်းဆိုမှုပုံမှာ motive ပြီးတဲ့အခါတွန့်ပြန်တာပါ
။သမရဦးသိန်းစိန်ဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေး commission ကိုတော့မြန်မာနိုင်ငံချက်ချီနီအသင်းဥက္ကဋ္ဌဒေါက်တာတာလှရွှေကဥက္ကဋ္ဌအဖြစ်တာဝန်ယူထားတာပါ။စုံစမ်းစစ်ဆေးရေး commission ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ဒုချရတန်ခြေရွာနဲ့အနီးအနားခြေရွာတွေကိုတွားရောက်ပြီးအချက်အလက်တွေကြောက်ယူခဲ့တာမို့အရင်စုံစမ်းစစ်ဆေးရေးအစဉ်ခံစားတွေနဲ့ကွဲပြားခြားနားမှုဘလောက်ရှိမလဲဆိုတာကိုတော့ဖေဖော်ဝါရီလကုန်လောက်မှသိရှိကြရမှာဖြစ်ပါလိမ့်ရှင
်။တရချနာခ냐ဘာသာရေးလွတ်လပ်ခွင့်ဒုရီမုတ်ဘာသာကြားအပေါ်စီးခံနားလည်မှုတို့ဟာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ဘလောက်အရေးကြီးတယ်လို့ထင်ကြပါသလဲ။ဘာသာရေးလွတ်လပ်ခွင့်နဲ့ဒီမိုကရေစီဆက်ဆက်မှုကိုအခုလာမဲ့စနေညတိုက်လှန်အစီအစဉ်မှာဆွေးနွေးကြအောင်သွားရချင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သွားရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။email ကြတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောရရှင်တွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ရန်ကုန်တိုင်းလဲကူးမြို့နယ်တဲကဖျက်ပေးလိုက်ရတဲ့တမိကလေးကျွေးရွာသားတွေကိုတိခိုင်ပြိုးပါတီကနေနေရအစားပြန်ပေးမယ်လို့ဒီကနေ့ပြောဆိုလိုက်ပါရယ်ဒီတော့တွင်ကျူးကျော်နေထိုင်နေဆိုပြီးတော့အစိုးရအစီအစဉ်နဲ့အိမ်တွေကိုထပ်မံဖျက်ဆီးမှုတွေလည်းဒီရန်ကုန်တိုင်းအင်းစိန်မြို့နယ်တဲမှာဆက်လက်လှုပ်ဆောင်နေဆဲဖြစ်တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်အပြည့်အစုံကိုတော့ VOA သတင်းတောက်မအိမ်မာရေးပြောပြပေးပါအောင်ရှင်
ပြည်တော်စုကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကရန်ကုန်တိုင်းဒေသကြီးကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာတန်းဟာပဲခူးတိုင်းတွင်းမှာခိုလုံနေတဲ့သမီးကလေးကျေးရွာကဒုက္ခသည်တွေကိုဒီကနေ့တွားရောက်တွေ့ဆုံခဲ့ပြီးညီနေရခြားထားပေးမှုတွေကိုပြည်ခိုင်ဖြိုးပါတီအနေနဲ့ဝယ်ယူပြီးတော့အကူအညီပေးမှာဖြစ်ကြောင်းတွားရောက်ပြောဆိုခဲ့တာပါရန်ကုန်တိုင်းဒေသကြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာတန်းကတော့အခုလိုပြောပြပါဗျ
။သမီးကျေးရွာမှာအကုန်လုံးအိမ်ဆောင်တွေကအဆောက်အအုံအများကြီးပါအများကြီးမှာတကယ်တမ်းတော်တော်လာလာပုံကူတွေကခုနကတည်းကကျူးရီကိုဖယ်လိုက်တဲ့အခါမှာတော်တော်လာပုံကူတွေကတက်ဆိုင်ရာသူတို့ရဲ့ညွတ်ရွာတွေကိုကျောင်းသွားကြပါပြီအဲ့ဒီမှာကတကယ်တမ်းကိုဆင်းရဲပြီးတော့ကြံနေခဲ့တဲ့အိမ်ဆောင်က158အိမ်ဆောင်ရှိပါတယ်အဲ့ဒီ158အိမ်ဆောင်ကသူရရွာလူကြီးနဲ့လက်ရှိဟိုဟာပြီးတော့မှဟိုအကျိုးမျိုးဆောင်ရှောက်ထားတဲ့ဆရာတော်ရှိမှဆင်းရဲရယူပြီးတော့မှ158အိမ်ဆောင်ကတော့ကျွန်တော်တို့လေမျိုးနဲ့မင်းကုန်းကြီးရွာအုပ်စုဝေယားကုန်းကြီးရွာအနီးမှာကျွန်တော်တို့ကမြေနေရာပေးဖို့ရထားပါတယ်။အိမ်ရောင်ကိုအိမ်ရောင်စုတစုကိုပေး60ပေး40နဲ့သူတို့ကိုဖရီးကျွန်တော်တို့လှူဒါန်းပေးမှာပါ။ရန်ကုန်တိုင်းဒေသကြီးရဲ့ကျွန်တော်တို့ပါတီဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ဦးမြင့်စွေစီမှာကျွန်တော်တို့တင်ပြပြီးတော့မှသဘောတူညီချက်ကလေးတောင်းခံထားပါတယ်။
ဒီအင်္ဂယ်တို့ပါတီအနေနဲ့ကဒီနိုင်ငံတော်ကမဖြေရှင်းမဲနဲ့ဒီဂျောင်းဝင်ဆောင်ရွက်ပေးတဲ့ပုံမှာနိုင်ငံရေးရအမျက်ထုတ်တယ်လို့မြင်လာကြရောမရှိဘူးလားရှင့်။
အဲ့တော့ကတော့ဟိုပါလေတမီးရဲ့ဖေးကမြင်လာတော့သူ့ဘက်သူညီညီတို့မြင်တော့အပါတို့ကတော့တကယ်တမ်းကိုကတိလင်္ကနိုင်နေလို့လောလောလတ်လတ်အပါတို့ခွင့်ပေးတဲ့အနေထားပဲအချင်းကြည့်လိုက်လို့ရှင်အကုန်လုံးပဲလေးတွေနဲ့အကုန်လုံးကကလေးတွေရောပါလေးတွေရောကတော်တော်လေးကိုကတိလင်္ကဖြစ်နေတယ်အဲ့ဒီလူတွေဒုက္ခကိုအပါတို့ကနိုင်နေရကူညီပေးတဲ့ဟာပဲ
အဲ့လိုမျိုးဒုက္ခတွေတွေကလည်းအများကြီးရှိနေတယ်တမီးကလေးကြေးရွာအပြင်ဟိုတခြားကြေးရွာသားတွေလည်းရှိနေတယ်ပေါ့နော်အဲ့ဘက်ကအုပ်ဖို့လို့ဒါတော့အဲ့လိုရွာသားတွေအဲ့ဒါတွေကိုရောဒီပြည်ခိုင်ဖွဲ့ပါတီအနေနဲ့ကူညီဖို့အစီအစဉ်များရှိလားရှင
်အဲ့ဒီမှာရွာပေါင်းအကုန်လုံး636အိမ်တော့သူတို့ကျူးကျော်တယ်ဆိုပြီးတော့ဖျက်ခံရပါတယ်နော်6ရွာရှိတယ်သွားပုံကြပြီအခုလက်ရှိပြန်လာကအဲ့လိုပဲပြန်လို့အမတို့ကအဲ့လိုပဲ အဲ့တော့အပြင်ကနေဒီတော့မှနောက်တော့အတွက်လူကြီးလို့လာပြီးဝဲဟာကိုဘာလို့လက်လက်မခံပါဘူးဒီတရား59အိမ်အောင်အတွက်ပဲလို့ပြမှာပ
ါသမီးကလေးကျေးရွာဟာပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့တုန်းကစစ်တပ်ပိုင်နယ်မြေကိုကျူးကျော်တယ်ဆိုပြီးဖျက်ဆီးခံလိုက်ရတဲ့အတွက်လူအတော်များများကစာနာမှုတွေရှိကြပြီးအကူအညီတွေတွားရောက်ပေးနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်ကန့်လန့်ထားတာပါသမီးကလေးကြေးရရဲ့ဆရာတော်ဥဟာဆရာကတော့
ဒီလိုနေပြပါညာပေးတယ်လေဆိုလို့ရှိရင်သူတို့အတွက်ကတော့အတိုင်းနဲ့လုံဝမ်းတာတာပေါ့အခုကတော့သမီးကလေးကြေးရကိုပဲဥတည်ပြီးတော့ပြောပါနေတာပေါ့
ဒီကနေ့မနေ့ပိုင်းမှာအင်းစိန်မြို့နယ်တဲကမြစ်ထားဝင်းဈေးကုန်းအရှိပိုင်းစံကျော်စုရက်ကွက်ကနေထိုင်သူတွေကိုအင်အားတွေကိုလာရောက်ဖျက်ဆီးမှုတွေရှိနေကြောင်းကိုလည်းဒုက္ခသည်တို့ကအခုလိုပြောပါတယ
်အားလုံးပါလို့လို့ရှိလို့ရှိရင်တော့အင်ကြီးအလုံးဆရာဒီနေ့ဒီ၅ကြိမ်ရောက်ပြတာအင်ကြီးအလုံးတရာအတူရှိပါတယ်နေမြေပေါ့နော်နေမြေစကန်းရဲကအဲ့တရားဝင်ကျင်နဲ့ညက်တာလောက်တာအကုန်အားလုံးပေါင်းစုစုပေါင်းဆိုလို့ရှိရင်အင်အား300ဝန်းကျင်လောက်သူလာရောက်ဖြစ်တယ
်။သမီးကလေးကျေးရွာနဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့မြန်မာလူမှုဘဝဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကဘိုးကြီးဟောင်းဦးနေမျိုးစင်ကတော
့တစ်ဖက်ကနေဒီတော့ဒီသူဦးမိတ်ပဲပြည်သူဖြစ်အောင်မောက်ထုတ်ရင်းတော့တစ်ဖက်ကပါတီနေနဲ့လိုက်ပြန်ဝယ်ပေးပြန်လည်နေရချတာပြေတစ်ဖက်ကအပြင်နေတစ်ဖက်ကစာနာဟန်နဲ့တွားတဲ့အကွက်ကတော့ရုပ်နေပြီလို့ကျွန်တော်တို့ကတော့ထွက်တယ်ဗျ။အမလေးကဒီကိစ္စတွေကနိုင်ငံတော်ဆိုးရွားတာကိုစစ်ပစ်ချက်စီမံခန့်ခွဲရေးနဲ့ဒါစီးရင်မှုတွေဆက်ဆက်ပါပြောရေးတကယ်ကိုပဲအဲဒီအောင်ခွဲတွေများလာပြီးတော့ဝယ်ဝယ်ယူနိုင်စွာမရှိတော့အောင်အင်တာနက်စီးနှုတ်ကြီးနေကြီးမြင့်နေတဲ့အတွက်ကြောင့်သာနာစိတ်နဲ့နိုင်ငံသားတို့ကြီးရလာရွေးဖြစ်ဆိုပြီးတတ်မှတ်ပြီးချပြရမယ်ကိစ္စပါ။ပါတီတရားကစစ်ပါတီရမော်လည်းဝယ်လက်ချပေးရဆိုတော့နိုင်ငံလုံးချပေးမှာလားဖြစ်သိမ်းလာတာဆိုတာလေနောက်တော့ပြန်ပြီးတော့ချွေးသိမ်းဖို့စီမံခန့်ခွဲတစ်ခုရှိလို့အခုလိုအနေနဲ့မှလိုက်ပြီးတော့အချမ်းသာဖြစ်စီတယ်လို့ကျွန်တော်တို့သုံးသပ်နေပါတယ်။သူတို့လည်းဒီဖြစ်စီမယ်လို့ဝန်ကြီးပြောတဲ့ရက်ွက်တွေလည်းတော်တော်များနေတယ်။ဖြစ်စီခံရတာလည်းတော်တော်များနေတယ်။မီဒီယာမှာပေါ်ပြလာဖြစ်သွားပြီးတော့အော်ဆက်ပြီးတော့မှသူကချွေးတဲ့နေနဲ့လက်ရောက်တာဗျ။ကျွန်တော်တို့ပြီးခဲ့တဲ့စကွေးနဲ့ရောက်ခဲ့တဲ့လက်ချာတို့ဘုံကြီးအင်္ဂလီလို့ရွာလို့ကြောင်းမီဒီယာလည်းမသိဘူးဘယ်သူမှမရောက်တော့အတိတ်တော့အရောက်တယ်ဗျ။တနည်းစနေလို့အနေနဲ့ရရဆက်ဖြစ်တယ်
။လက်ရှိမှာတော့သမီးကလေးကျေးရွာအပါဝင်အနီးတဝိုက်ကကျေးရွာ6ရွာခန့်ကဒုက္ခသည်တွေဟာဘကိုးတိုင်းတွင်းမှာပဲဒုက္ခသည်တွေအဖြစ်ခိုးလုံနေထိုင်နေကြဆဲဖြစ်ပါတယ်။ဒါအပြင်ကျူးကျော်တယ်ဆိုပြီးအိမ်တွေဖျက်ဆီးခံလိုက်ရတဲ့အတွက်ရန်ကုန်တိုင်းတွင်းမှာပဲအိုးအိမ်ပဲဖြစ်ရတဲ့လူကြီးဟာလည်းတောင်ကနန်းလောက်မှာရှိနေပြီးအကူအညီပေးနေသူတွေကတော့နေရာအစားပြန်ချပေးရေးအစိုးရကတာဝန်ယူပေးဖို့အတွက်ပြီးခဲ့တဲ့ရက်ကပဲတက်ကြွလှုပ်ရှားသူအင်အားစုတွေကဆန္ဒပြခဲ့ကြပါတယ်ရှင်
။ VOA သတင်းတောက်မတ်အေးမှာပါရှင်။မြန်မာနိုင်ငံမှာကိုလိုနီအုပ်ချုပ်ရေးကိုအန်တူခဲ့တဲ့1300ပြည့်အရေးတော်ပုံ85နှစ်ပြည့်စင်ရတုအခမ်းအနားတရက်မန္တလေးမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်ရှင်။ဒါပြင်အဲ့ဒီအချိန်ကာလကကြာဆုံးခဲ့တဲ့မန္တလေးအာဇာနည်18ဦးအမတ်တရကြောက်စာတိုင်းစိုက်ထူပွဲကိုလည်းပြုလုပ်ခဲ့ကြပါဗါးအရင်စစ်စိုးရလက်ထက်တစ်လျှောက်လုံးတော့ခတ်ပိတ်ထားခဲ့တဲ့အာဇာနည်18ဘိတ်မှန်ကိုအများပြည်သူအမြဲဝင်ထွက်ကြည့်ရှုနိုင်အောင်မြို့ကန်ဒီအနေနဲ့ကြိုးပမ်းသွားကြမယ်လို့လည်းဆိုပါတယ်ရှင် VOA ဝိုင်းတော်သားကိုသားညွန့်ဦးကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
ရဟတ်တန်ဃာတွေနဲ့ចောင်းသားတွေပါဝင်တဲ့မန္တလေးအာဇာနည်18ဦးကြာဆုံးခဲ့ရတဲ့1300ပြည့်အရေးတော်ပုံ85နှစ်ပြည့်အခမ်းအနားကိုအာဇာနည်18ဦးရဲ့ဂုဘိတ်မှန်မှာဒီကနေ့ကျင်းပတာဖြစ်ပြီးတော့ဒါဆိုရင်တော့ဒီနှစ်30အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အကြီးကျယ်ဆုံးကျင်းပခဲ့ကြတာပါမနေ့ပိုင်းတန်ဃာအပားကြီး1300ကိုစွန်းလောင်းတင်တွေကစုပေါင်းပြီးတော့ဆွန်းကပ်လှူဒန်းကြသလိုပဲ၈နိုင်ခွဲမှာတော့ဒီအာဇာနည်18ဦးရဲ့ဂုဘိတ်မှန်ရှိရာကိုခြိတက်စုဝေးဂါဝရာပြုခဲ့ကြပါတယ်မြန်မာဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်ကလည်းတဝန်လောင်းပြီးပို့ခဲ့ပါရယ်နှစ်ပေါင်းများစွာကျင်းပခွင့်မရခဲ့တဲ့မန္တလေးအာဇာနည်18ဦးကြာဆုံးမှုဒီ1300ပြည့်အခမ်းအနားကိုလူ2000ကျော်တယောက်လာပြီးတော့ပန်းကွေပန်းစည်းတွေနဲ့ဂါဝရပြုကြတာပါဒီသမိုင်းဆိုင်ရာအချက်လက်တွေကိုမန္တလေးမြို့သူမြို့သားတွေကိုယ်တိုင်မီးလျော့နေခဲ့တာအတော့ကိုကြာပြီလို့အခမ်းအနားစီစဉ်သူတူဖြစ်တဲ့စိုက်ဆရာမင်းထက်ငင်းချန်ကပြောပါရယ်
တချို့ဆိုရင်ကျွန်တော်တို့မန္တလေးမြို့သူမြို့သားတွေကိုယ်တိုင်ပဲအာဇာနည်ဘိတ်မှန်ကြီးရှိတာမသိတော့ဘူးတိမ်လို့ပျောက်ကွယ်နေပြီဆိုတော့အဲ့ဒီထဲကနေဒါဆိုးရရအကောင်ကတော့ဘာဖြစ်ဒီပွဲတန်းတုပ်ဖို့လဲကျွန်တော်ပြင်ဆင်ကြတဲ့ခါကျတော့အဲတော်တော်များများအတိတော့တိတာပြီးပြောရရတယ်သို့တော်လည်းပဲကျွန်တော်ဒီနေ့အားလုံးတော့လည်းပြင်ဆင်မတိနိုင်ဘူးပေါ့ဗျာစိတ်ဝင်စားမှုကတော့အရင်နဲ့ဆိုင်အားကောင်းပါတယ
်ထောင်သုံးပြည့်ရေးတော်ပေါ်ဟာကိုလိုနီအုပ်ချုပ်မှုကိုစန့်ကျင်တဲ့အလွှာအသီးသီးကမြန်မာလူလူတရက်လုံးရဲ့ပထမဆုံးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်ကိုလိုနီအုပ်စိုးမှုကိုလုံးဝဖယ်ရှားမပစ်နိုင်ပေမဲ့လို့အမျိုးသားလွတ်လပ်ရေးအတွက်ကနဦးခြေလှမ်းဖြစ်တယ်လို့သမိုင်းပညာရှင်တွေကယူဆထားတာပါအဲ့လိုရှာမှုတွင်မှာ30ကျော်ကြာဆုံးခဲ့ပြီးတော့မန္တလေးမြို့မှာလည်းရဟန်းတန်ဃာတွေပါဝင်18ဦးကြာဆုံးခဲ့ရပါတယ်။ဒီကြာဆုံးသူတွေကိုအာဇာနည်18ဦးဆိုပြီးတော့မန္တလေးမှာကပီးတင်ပြီးတော့အဲ့ဒီအချိန်မှာပဲမန္တလေးလူထု2000ကျော်ကတက်ရောက်ပြီးတော့ခန်းခန်းနားနားနဲ့စာပနာလုပ်ခဲ့ကြတာပါ။အဲ့ဒီမှာအာဇာနည်18ဦးဂုဘိတ်မှန်ရဲဆိုပြီးတော့ဖြစ်လာခဲ့ပါတယ်။ ဒါပေမဲ့လည်း88ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီနေရာကိုအဝင်ထွက်ကအစထူပဲတင်းကျပ်ခဲ့တယ်လို့ကိုမင်းထက်ငင်းချမ်းကရှင်းပြပါတယ
်စစ်စိုးရတဲ့ရောက်တဲ့ခြေရဆပြီးတော့ဒီနေရာကကျွန်တော်လူလူလေးပါမရောက်နိုင်တဲ့နေရာဖြစ်သွားပြီဒီမှာတပ်ဖွဲ့ဝင်တချို့တွေတပ်ဆွဲတယ်ဒီနေရာနောက်ပိုင်းကျတော့လောကကိုကွဲပြားသွားတယ်အခမ်းအနားတွေမပြောနဲ့ဒီနားမှာအရင်ကတည်းကအာဇာနည်စစ်ကွန်ဦးရဲ့စစ်ဗဒကြီးနဲ့ပုံမှန်ဆွေးနွေးနေကြတယ်တောင်မှအဲ့ဒီစီစဉ်နေပြီးလောက်ခွင့်မရနိုင်တော့ဘူးအဲ့မှာအနှုံရောစရာအကောင်းဆုံးကတောင်းတော့ပြေတော်မုံရဲ့ဒါရေဝံတတဘောတူဖြစ်တဲ့ထင်ရှားတဲ့ရေဝံပါရင်းရဲ့ဒီအုတ်ဂူနဲ့ကြောက်စာတွေပျောက်ကွယ်သွားတာပါအဲ့တော့ကျွန်တော်တို့လက်ဒီမှာအခုဒီ85နှစ်မြောက်မှာအဲကိုပါရင်းအမတ်တရကြောက်စာတိုင်းထူဖို့လုပ်တော်လဲပဲတက်ဆိုင်အာဏာပိုင်များကအဲဒီပေါ်မှာသဘောထားအနေနဲ့သူတို့မနစ်သက်ဘူးဆိုတဲ့အတွက်ကျွန်တော်တို့လောဆယ်တော့ဒီဟာကိုစိုက်ထုတ်ပဲမရသေးပါဘူးအဲ့တော့စစ်စိုးရတဲ့ထက်ကကျွန်တော်တို့ဒီပြည်စည်းခဲ့တာတွေယုံရင်းခဲ့တာတွေအားလုံးကိုတက်နိုင်နေတဲ့အချိန်ပြီးအခုတော့ကျွန်တော်တို့ဒိမ့်သိမ့်နိုင်တလောက်တော့ဒိမ့်သိမ့်ဝင်ရပြီဒါပေမဲ့ပြည်ပြည်စုံစုံလက်စုတ်လက်ကင်တရားဝင်တော့မရသေးပါဘူးဒီအတွက်လည်းပဲကျွန်တော်တို့မြို့သူမြို့သားတွေသမိုင်းတမိုးတည်တဲ့သူတွေရှေ့မီတော်ကြီးပုဂ္ဂိုလ်တွေရောအားလုံးစုပေါင်းပြီးရောအာဏာပိုင်တွေရောဒီအာဇာနည်ပြည်မှာကိုဆက်လက်ဒိမ့်သိမ့်ဆောက်ရှောက်ဖို့နဲ့အာဇာနည်ပြည်မှာတော့ကတ်ထားဖို့မဟုတ်ပဲနဲ့ဟလာနောင်မျိုးဆက်တွေရောနိုင်ငံသားဧည့်သည်တွေရောနိုင်ငံတကာရောသိရှိပြီးတော့မှအရေးကြီးတဲ့ယူလာရောက်ကာရောပြုနိုင်ရအတွက်တော့ကျွန်တော်ဆက်ကြိုးစားသွားမယ်လို့ပဲအဲ့လိုပဲပြောချင်ပါတယ်
။အခုဒီအာဇာနည်18ဦးကြာဆုံးမှု85နှစ်ပြည့်ခန်းနာမှာထူးခြားခြားလုံနိုင်တာကတော့ကြာဆုံးသူတွေအတွက်ဂုဏ်ပြုကြောက်စာတိုင်းထူနိုင်ခဲ့ခြင်းဖြစ်တယ်လို့လည်းပြောပါရတယ်။အခမ်းအနားကိုတော့ရန်ကုန်နဲ့အခြားနယ်တွေကနိုင်ငံရေးအဖွဲ့အစည်းတွေလူမှုအသင်းအဖွဲ့တွေနဲ့သမဂ္ဂတွေတယောက်ကြပါရတယ်။ထိတ်ရှားသူတွေတဲကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံကတူဖြစ်တဲ့ဦးဝင်းတင်နဲ့သမိုင်းပညာရှင်ဒေါက်တာတိုးလှတို့တယောက်ပါရတယ်။အခုလိုဒီအခမ်းအနားအပြင်ဂုံပြူစပီဟောပြောပွဲနဲ့ဓမ္မသဘင်တွေကိုလည်းပြီးခဲ့တဲ့ရက်တွေကကျင်းပပြုလုပ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ
VOA ဝိုင်းတော်သားကိုသားညုံပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ညနေပိုင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေကြတာပါနောက်2နာရီအကြာတစ်ခါဆက်ပြီးတော့ထုတ်လွှင့်မယ့်အစီအစဉ်ကိုတော့ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325တို့ကနေဖမ်းယူနားဆင်နိုင်ပါပြီရှင်အခုတော့အစီအစဉ်မပြီးဆုံးခင်မှာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးရေးပြောပြပေးပါအောင်ရှင်
ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းပုံမပြင်းထန်လာခဲ့တဲ့အကြမ်းဖက်နိုင်ငံရေးပြည်ပခန့်တွေအဆုံးတိုင်အောင်ကျူပတ်တဲ့အနေနဲ့ညွန်ပေါင်းစိုးရဖွဲ့စည်းဖို့ယူကရိန်းသမ္မတကကတိပြုလိုက်ပြီးတော့ရွေးကောက်ပွဲတွေစောပြီးကျင်းပပေးသွားမယ်လို့လည်းပြောလိုက်ပါတယ်။သမ္မတရုံလုံပိုင်ခွင့်အာဏာကိုလျှော့ချမဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းလဲလုပ်သွားမယ်လို့လည်းသမ္မတယာနူကိုဗစ်ကကတိပြုလိုက်ပါတယ်။ဥရောပသမဂ္ဂ EU တပ်တမန်တွေရဲ့စစ်ဆင်ညှိနှိုင်းမှုနဲ့သမရနဲ့ဒီအတိုက်ခံတို့ရဲ့ကြားညာလုံးပေါက်တွေ့ဆုံဆွေးနွေးမှုတွေအပြီးမှာပဲသမရကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တချိန်တည်းမှာပဲအစိုးရဆန့်ကျင်မှုတွေအဓိကဖြစ်ခဲ့တဲ့မြို့တော် Kiev ကလွတ်လပ်ရေးရင်ပြင်ပြီးမှဒီကနေ့ပြစ်ခတ်မှုတွေရှိခဲ့တဲ့အကြောင်းသတင်းတွေကဖော်ပြပါတယ်ရှင်။တခါတိဘက်ဖုန်းတော်ကြီးဒလိုင်းလာမားကိုအမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့တောက်ချာနေ့အင်ပြူတော်မှာတွေ့ဧကန်တွေ့ဆုံဖို့ရှိနေပါတယ်တရုတ်ဆိုရဘက၄နဲ့3ပေးမှုတွေရှိပေမဲ့အမေရိကန်သမ္မတကတွေ့ဆုံမှာဖြစ်ပါတယ်လေးစားစရာဘာသာရေးခေါင်းဆောင်ရှီကျင်းမှုဆိုင်ရာခေါင်းဆောင်တယောက်အနေနဲ့ဖုန်းတော်ကြီးဒလိုင်းလာမားကိုအမေရိကန်သမ္မတကတွေ့ဆုံမှာဖြစ်တယ်လို့အင်ပြူတော်ကကြာတာပင်းနေနောက်ပိုင်းကပြောကြားခဲ့ပါတယ်ရှင်တခါအစ္စရေးနဲ့ပါလက်စတိုင်းငြိမ်းချမ်းရေးသဘောတူညီမှုရယူနိုင်တဲ့အထိသူ့အနေနဲ့အခိုင်အမာတန်ဋိဌာန်ချလှုပ်ဆောင်သွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။မနေ့ကအစ္စရေးရုပ်မြင်သံကြား Channel 2နဲ့ဒီမေးမြန်းခန်းအထွန်းမှာအခုလိုမျိုးပြောခဲ့တာပါ။အရှေ့လယ်ပိုင်းဒေသကနေမခွာနိုင်အောင်ဖြစ်နေတယ်လို့ဆိုတဲ့လူတွေရဲ့စော်ကားပြောဆိုမှုတွေကိုလည်းသူကယူမဆိုင်ပါဘူးလို့ဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။ဝန်ကြီးကယ်ရီဟာပါလက်စတိုင်းသမ္မတမာမော့အဘက်စ်ကိုနောက်တစ်ချိန်တွေ့ဆုံမှုအတွက်ကြာတာပြီးနေတော့ကဒီပြည်သင့်နိုင်ငံပဲရစ်မြို့ကိုတရက်တာသွားရောက်ခဲ့ပါသေးတယ်ရှင်
။တရင်အချင်းချက်ကိုမက်ခင်ဖြူထွေးကပြပြသွားတာပါ။ဒီညအစီဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်နန္ဒာချမ်းပါရှင်။အင်ဂျင်နီယာကတော့ကာတစ်ဘိုင်နမ်ဖြစ်ပါတယ်။ VOA American အသံညနေပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေအသံလွှင့်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.